ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူညာဒုက္ခတွေ6သိန်းကျော်ထွက်ပြေးခဲ့ရတဲ့အရေးကိုနိုင်ငံတကာကတင်းကြီးတင်းကျပ်ထဲတုံ့ပြန်ရေးအတွက်ကုလသမဂ္ဂလူညာရေးကောင်စီကအများဆုံးထိတိယောက်ယောက်ဖိအားပေးကင်တွယ်ဖို့တိုက်တွန်းနဲ့ပန်ကြားလာဖို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးအပါအဝင် NGO အဖွဲ့အစည်းပေါင်း82ဖွဲ့တို့ကပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကလူညာရေးကောင်စီကိုပြည်ပို့ခဲ့ကြပါတယ်ဒီအကြောင်းပြည်ဆိုကတော့ဒေါက်တာမျိုးတက်ကပြောပြပေးမှာပါခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီမှရွှေချဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးနိုင်ငံရေးရာကုလသမဂ္ဂလက်ထောက်အတွင်းအမှုချုပ် Jeffrey Selfman နဲ့ပဋိပက္ခတွေအတွင်းလိမ်မန်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာအတွင်းအမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့အင်္ဂါနေ့မှာတင်ပြပြီးအဖွဲ့ဝင်15ဦးပါကုလလုံခြုံရေးကောင်စီမှဆွေးနွေးကြမယ်အချိန်နဲ့ကြိုက်ပြီးလူ့ခွင့်အဖွဲ့82ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုပူးတွဲပန်ကြားစွာပေးပို့ခဲ့တာဖြစ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှရေးရာဒါရိုက်တာ John Sefton ကပြောပါတယ
် The UN Security Council should be debating whether the situation in Burma and in particular violence in Rakhine State is so serious that it should be referred to the international
မြန်မာနိုင်ငံကအခြေအနေတွေအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအတော့ကိုဆိုးရွားနေတဲ့အတွက်ဒီကိစ္စကိုတဟိတ်ကအသီးသီးဆိုင်ရာခုံရုံးကိုတင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီမှအခြေအတင်ဆွေးနွေးကြဖို့တိုက်တွန်းပါတယ်။ဒါအပြင်မြန်မာစစ်တပ်ကပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့နဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်မှုကိစ္စတွေပါဆွေးနွေးကြဖို့တင်ပြတာပါ။ဒီလိုလုပ်ဖို့ပြောရင်တရုတ်ပြည်ရုရှားကလည်းကန့်ကွက်လာနိုင်ပါတယ်။ဒါပေမဲ့ဒုံညိုကြီးကောင်စီကအဲ့ဒီအခြေအနေကိုဆွေးနွေးဖို့လိုပါတယ်။ဒါမှမြန်မာနိုင်ငံကအခြေအနေဟာဘလောက်ဆိုးရွားတယ်၊လူခွင့်ရေးချိုးဖောက်မှုတွေ၊ရာဇဝတ်မှုတွေရှိနေတယ်ဆိုတာကိုအားလုံးကသိလာမှာဖြစ်ပါတယ်
။ရွှေချပဋိပက္ခနဲ့ပတ်သက်ပြီးအဓိကလူခွင့်ရေးချိုးဖောက်မှုတွေကိုကျေကျေပြန့်ပြန့်ကျူးလွန်နေတယ်လို့ပြောတယ်။မြန်မာစစ်တပ်အရာရှိတွေပေါ်မှာပြစ်မှတ်ထားတံခတ်ဖို့ Human Rights Watch အပါအဝင်လူခွင့်ရေးအဖွဲ့82ဖွဲ့ကနေတောင်းဆိုခဲ့ကြတာပါ။ဒါအပြင်ရွှေညာရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဝေဖန်ဖြစ်တင်ရုံနဲ့ချိုးဖောက်မှုတွေပြီးဆုံးသွားမှာမဟုတ်တယ်လို့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လဲမဆောင်ရွက်နိုင်တဲ့အတွက်လုံခြုံရေးကောင်စီအနေနဲ့အပြစ်ကျူးလွန်သူတွေကိုနိုင်ငံတကာခုံရုံးတွေမှာအရေးယူဖို့အပောင်းဝင်တရားမျှတမှုနဲ့တာဝန်ခံမှုရှိအောင်ဆောင်ရွက်နိုင်မယ်နည်းလမ်းတွေကိုရှာဖွေသွားဖို့အတွက်လူ့ခွင့်ရေးအဖွဲ့ကတိုက်တွန်းထားတာပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမစ္စတာကော်ဖီအာနာဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်အကြံပြုချက်တွေကိုမြန်မာအစိုးရကအတက်နိုင်ဆုံးလှုပ်ဆောင်ဖို့အတွက်ကြေညာပေးခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနေ့ကတော့ဒီအကြံပြုချက်တွေအပေါ်မှာအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ကိုအမေရိကန်၊တောင်အာဖရိက၊ထိုင်း၊ဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေကိုထည့်သွင်းပြီးစတင်ဖွဲ့စည်းခဲ့ပါတယ်။မြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရနဲ့အချင်းချင်းဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့နဲ့ပြန်လာသူတွေအဆင်ပြေစေဖို့အတွက်ပါလှုပ်ဆောင်ပေးနေတယ်လို့လည်းပြည်ရင်းနေရာချထားရေးအဖွဲ့ကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာကအချင်းချင်းမှန်ကိုအစိုးရကအတိမတ်တူပြောဆိုတာမျိုးမရှိသေးတဲ့အတွက်ဒုက္ခသည်တွေနေရာပြန်ဖို့အတွက်ကြောက်နေကြတွေ့ရတယ်လို့လည်း Mr. Sefton ကပြောပါတယ်
။ Right now most Rohingya in Bangladesh who fled since August 25th are afraid to return.
အခုချိန်မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဩဂုတ်လ25ရက်နေ့ကစပြီးထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအများစုကမြန်မာပြည်ကိုမပြန်ကြသေးပါဘူး။သူတို့ပြန်ရင်မြန်မာစစ်တပ်နဲ့ရခိုင်ဒေသကနေရန်ပြုတ်မှာကိုကြောက်နေကြလို့ပါ။အစိုးရဘက်ကသူတို့ဘာကိုကြောက်နေလဲဆိုတာကိုသိအောင်လုပ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာထောင်နဲ့ချီပြီးတော့အသက်ခံရတာတွေ၊ယာနဲ့ချီတဲ့ရွာတွေမီးရှို့ခံရတာတွေရှိနေတာမို့ပါ။အဲ့ဒီကသူတို့ရဲ့လူညုံရေးအခြေအနေတွေပတ်သက်ပြီးတော့အစိုးရကအတိမတ်ပြီးပြောဆိုတာမျိုးမလုပ်မချင်းသူတို့ပြန်ဖို့ရမှာဖြစ်နိုင်သေးပါဘူး
။ရခိုင်ဒေသမှာလူပေါင်း6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကနေတညီတညွတ်ချင်းတုံ့ပြန်ကန့်တွန်းနိုင်ရေးအတွက်အခြေတင်ဆွေးနွေးချက်ကိုတိုက်တွန်းတဲ့အဖွဲ့တွေထဲမှာ All ASEAN မြန်မာ၊ Britain ကမြန်မာအရေးဆောင်ရနေတဲ့ Burma Campaign UK အဖွဲ့ Save the Children အဖွဲ့ 45 Rights နဲ့ Refugees International အပြည်ပြည်ဆိုင်ရာဒုက္ခသည်တွေအဖွဲ့တို့လည်းပါဝင်ပါတယ်။